မကွေးတိုင်းပေါမြို့နယ်မှာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလည်းရဟတ်ယာဉ်တွေနဲ့ပစ်ခတ်တာတွေပြုလုပ်ရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ပတ်မှာလည်းဒေသခံကာကွယ်အဖွဲ့တွေတပ်ဖြတ်ခံရတာရှိသလိုမြောင်မြို့နယ်ထဲမှာဆိုရင်လည်းအရက်သားတွေတပ်ဖြတ်ခံရတာတွေရှိနေပါတယ်။ဒီမကွေးနယ်စကိုင်းတိုင်းကအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ။
မကွေးတိုင်းပေါင်မြို့နယ်တနက်ပင်စင်းကြီးရွာနာမှာဒီကနေ့မတ်လ15ရက်မနေ့ပိုင်းမှာစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ဒေသခံပူးပေါင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဟာအချိန်ကြာသလိုစစ်တပ်ဘက်ကလေယာဉ်တွေနဲ့လာရောက်ပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။တိုက်ပွဲချင်းင်းနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဒီဘက်ကစစ်ကြောင်းထိုးလာတာဒီဘက်ကစစ်ကြောင်းထိုးလာဒီဒေသခံကာကွယ်ရေးနဲ့ဖြစ်နေတာခုနလောက်မှပြတ်တာခုနလောက်မှကကျွန်တော်တို့ဒီစစ်ကောင်မှလောင်းတော့မှာတနတ်တော်ဆိုတာရှိတယ်အဲ့အဲ့လာမှာဖြစ်တာအဲ့ကောင်ဒီဘက်ကဟာမလားဆိုဟာဟာကြည့်ကြတော့ဒီကောင်ကလေရင်စုပ်ကိုလာလေအဲ့ကောင်မပြောင်းလေရရောက်လာတာပဲပြစ်တော့လာလေရင်ကနိုင်ဘွဲ
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကတနက်ပင်စင်းကြီးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးရာတွေပြုလုပ်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကပြောပါရယ်နှစ်ဖက်ထိခိုက်ကြဆုံးနိုင်တဲ့ပတ်သက်လို့အသေးစိတ်မသိရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးဒါဟာမကွေးတိုင်းနဲ့အခြေအနေပါစကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဆိုရင်လေမတ်လ23ရက်ကနေမည်ရှင်းလင်းရေးလုပ်တဲ့စစ်ကောင်စီတပ်ဟာတံမိုးကြီးရွာကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုတပ်ဖြတ်သွားတယ်လို့ခင်ဦးဒေသခံတဦးကအခုလိုပြောပါတယ
်ဒီဦးကနေခင်ဦးကနေမှာရှင်းပြန်ရတာပေါ့စစ်ကောင်ကအဲ့ဒါပြန်ရတော့နာမှာကျင်းမုံနဲ့မိတာအဲ့မှာတရားကူပေါ့တော့ဖမ်းပြီးပြစ်သက်ထားခဲ့တရားကူတော့ကောင်းချက်သွားတာပါ
အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးတပ်ဖြတ်သွားတဲ့စစ်ကြောင်းဟာရွှေဘုံမြို့အနီးကအမှတ်၈စစ်လီကြီးအကြောင်းကိုဝင်ရောက်သွားတယ်လို့ဒေသခံတွေကပြောပါတယ်။မြောင်မြို့နယ်ထဲမှာဆိုရင်လေမတ်လ14ရက်ကနေမီရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာဒေသခံအရက်သားနှစ်ဦးကိုတပ်ဖြတ်သွားပါတယ်။ဒေသခံရက်သားနှစ်ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။ဒါတော့မှတော့ညညတက်ဆွဲရပြ။13ရက်နေ့ညတက်ဆွဲပြီးတော့14ရက်နေ့မှာကျွန်တော်တို့အဲပြည်သူတို့လက်ခံမှာပြစ်တော့ပါဗျ။ပြည်သူတို့တက်သွားပြီးတော့အဲတတော်ကနေမင်းနံပါတ်ကိုဆက်တက်တာသူမင်းနံနေမှာတဲ့အဲတော့ထဲမှာတွေ့တယ်ပြည်သူတွေမင်းနံရွာလာတဲ့ဦးသူတို့ပြစ်တက်ပြီးတော့ခေါင်းတွေကိုနင်းချီပြီးတော့အဲလူရရဆောင်ပြစ်တက်ပါလေ
လက်ရှိမြောင်မြို့နေထဲမှာစစ်တပ်ရဲ့တပ်မ69 89နဲ့33လက်ရောက်ခံတပ်ရင်းတွေနေမီရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်ဒါပြင်မတ်လ12ရက်မှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိသလိုလက်ရှိအချိန်မှာတော့စီးရင်တင်းမာနေပါတယ်ရှင်